Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါခင်ဗျာအမေရိကန်ပြည်အောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2019ခုနှစ်ဇွန်လ23ရက်တောက်ကြနေညနေခင်း VOE စီစဉ်နေကိုမြန်မာစံတော်ချိန်ညနေ6:00ခွဲကနေ9:00အထိလိုင်းဒိုမီတာ16 19နဲ့25တို့ကနေတိုက်ရိုက်တင်ပြနေပါပြီခင်ဗျာဒီညနေအစီအစဉ်မှုကတော့ကျွန်တော်အောင်ပ
ါကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့အမေရိကန်ပြည်အောင်စုစုံစမ်းစစ်ဆေးဘူရို FBI ညင်ကြားရေးမှူးအောင်နဲ့ပြောဆိုထားတာတွေကိုသူ့အနေနဲ့အတန်ဖန်မှတ်တမ်းတင်ထားတာမရှိတဲ့ကြောင်းသမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါတယ်။ပါကစ္စတန်နိုင်ငံကတ္တာမြို့မှာပြင်းထန်တဲ့ကာဗွန်ပောက်ကွဲမှုကြောင့်ဒီကနေ့မှပဲလူ9ဦးထက်မနည်းသေဆုံးပြီး20လောက်ဒဏ်ရာရသွားပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုမခင်ဖြူထွေးနေသူကြီးညာပေးပါပါ
။ကောင်းပါကောင်းလင်းရေတော်ရရှိမြခင်ဗျာအခုညနေခင်းနားဆင်ရမယ့်သတင်းဒူးတွေထဲမှာဆိုရင်တော့မတရားအသင်းဆက်သွယ်မှုဥပဒေပုံမှန်နဲ့အမှုဖွင့်ရေးယူခံထားရတဲ့လူငယ်တွေပြီးခဲ့တဲ့ရက်ကပဲဗမော့ချင်းတောင်ကနေပြန်လည်လွတ်မြောက်လာပါပြီ
။ရက်ဖက်ပြီးတရားမင်းနဲ့ကြောင်းကြမှာမိတ်ဆောက်တာပေါ့။စစ်တမ်းတော့ထလာပေါ့ဗျာ။ဒါပေမဲ့လည်းစစ်တမ်းထပြီးမှလည်းသူ့ရက်နဲ့လွတ်သွားတာပေါ့
။ဒါကတော့အဲ့ဒီဖန်စီခံလူငယ်တွေရဲ့ရှေ့နေဥက္ကဋ္ဌပြောသွားတာပါ။အဲ့ဒါအပြင်ညီညွတ်သောတိုင်းရင်းသားလူမျိုးများ Federal Council UNFC တဲကနေလက်နက်ကန်တိုင်းရင်းသားတပ်ဖွဲ့တချို့နှုတ်ထွက်သွားတာအခုချိန်ဟာမွတ်စလင်တွေရဲ့ Ramadan ဥပုသ်ကာလအဆုံးသတ်ချိန်ဖြစ်တာမို့အဲ့ဒါနဲ့သက်ဆိုင်တဲ့အကြောင်းအရာတွေကိုတင်ပြပေးဖို့ရှိပါတယ်။အခုတော့ဒီကနေ့ရဲ့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကောင်းလင်ဦးနဲ့မက်ခင်ဖြူထူးတို့ကကြီးညာပေးပါလိမ့်မယ်ခင်ဗျာ။
အမေရိကန်ပြည်အောင်စုစုံစမ်းစစ်ဆေးဘူရို FBI ညွှန်ကြားရေးမှူးဟောင်း James Comey နဲ့ပြောဆိုထားတာတွေကိုသူ့အနေနဲ့အတန်ဖန်မှတ်တမ်းတင်ထားတာမရှိတဲ့အကြောင်းမနေ့ကပဲသမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။ FBI ကြီးကဟောင်းကတော့ပြီးခဲ့တဲ့နှစ်သမ္မတရွေးကောက်ပွဲမှာရုရှားကနှောက်ယှက်ခဲ့တဲ့ပုံ FBI ကစုံစမ်းစစ်ဆေးနေရတယ်ကိုထင်းထင်းထင်းထင်းလို့ဖို့သမ္မတကတိုက်တွန်းခဲ့ကြောင်းပြောဆိုထားပြီးသမ္မတထရန့်ကတော့ဆွဆဲချက်ကိုညှင်းဆန်ထားပါတယ်။ Electronics နဲ့စောင့်ကြည့်တာတွေကြားပြတ်ထောင်လန်းမှုတွေတရားမဝင်နည်းလမ်းနဲ့သတင်းပေါက်ကြားတာတွေလို့မကြသေးရင်တော့သတင်းမျိုးစုံထွက်ပေါ်နေချိန်မှာညွှန်ကြားရေးမှူးဟောင်းနဲ့ပြောဆိုခဲ့တာနဲ့ပတ်သက်လို့မှတ်တမ်းတွေတိတ်ခွေတွေရှိမရှိဆိုတာမသိပေမဲ့သူကိုယ်တိုင်ကတော့ဒီလိုမှတ်တမ်းတင်ထားတာမျိုးမရှိတဲ့အကြောင်း Twitter Internet လူမှုကွန်ရက်မှာသမ္မတထရန့်ကပြောဆိုလိုက်တာပါ။ယာရုကဖေရှားခံခဲ့ရတဲ့ FBI ကြီးကောင်နဲ့သမ္မတတို့နှစ်ချိန်တီးတန့်တွေ့ဆုံစကားပြောခဲ့တာကိုမှတ်တမ်းတင်ထားတဲ့စနစ်တစ်ခုအင်ပြီးတော့မှတက်ဆင်ထားတာလားဆိုတဲ့မေးခွန်းတွေသတင်းပတ်နဲ့ချီထွက်ပေါ်နေတာတွေကလည်းသမ္မတရဲ့မှတ်ချက်ကြောင့်အဆုံးသတ်သွားပါတယ်။သမ္မတအနေနဲ့တီးတန့်စကားပြောခဲ့တာတွေကိုမှတ်တမ်းတွေရှိမရှိရှင်းရှင်းလင်းလင်းပြောဆိုဖို့52ရက်ကြာဘာကြောင့်စောင့်နေရတယ်လဲဆိုတဲ့မေးခွန်းကိုတော့ကစားခွက်တစ်ခွက်အနေနဲ့လုတ်ခဲ့တာဟုတ်မို့သူကိုယ်တိုင်လည်းမသိဘူးဆိုပြီးအင်ပြီးတော့လက်တော့ပြောခွင့်ရဆာရာဟက်ကဘီစန်ဒါစ်ကဖြေချခဲ့တာပါ။သတင်းသမားတွေမင်းနေတဲ့မေးခွန်းကိုသမ္မတကအဖြေပေးလိုက်တာသာဖြစ်တယ်လို့လည်းသမ္မတရဲ့ Twitter မှတ်ချက်ထွက်ပေါ်လာပြီးတဲ့နောက်တွင်တွေ့ဆုံရင်မှာပြောခွင့်ရကတုံ့ပြန်ခဲ့ပါတယ်။မနေ့ကသမ္မတရဲ့ Twitter Match တွေထဲမှာတော့ပြီးခဲ့တဲ့နေ့သမ္မတရွေးကောက်ပွဲမှာရုရှားရဲ့စစ်ပွဲမှုနဲ့ပတ်သက်လို့အခြေတင်ဖြစ်နေရတာတွေပုံမူကြီးထွားလာပါတယ်။သမ္မတရွေးကောက်ပွဲစီရင်ကာလအတွင်း Democrat Party အမျိုးသားကော်မတီရဲ့ email တွေကိုဖောက်ထွင်းခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေကတကယ်ကိုအလိန်ညာတက်တက်တာဖြစ်ကြောင်းလဲသမ္မတက Twitter မှာရေးသားပြောဆိုခဲ့တာပါ။
ဥပမာကဲလို့ခေါ်တဲ့အရင်သမ္မတဥပမာလက်ထက်ကျန်းမာရေးဆောင်ရှားမှုဥပဒေနေရာမှာအစားထိုးပြဌာန်းမဲ့ကျန်းမာရေးဆောင်ရှားမှုဥပဒေမူကြမ်းကိုတည်တင်းပတ်တွင်နဲ့ချီပြီးတော့တကပိတ်ဆွေးနွေးခဲ့ကြပြီးတဲ့နောက်မှာတော့အထက်လွှတ်တော် Republican အမတ်တွေကသူတို့ရဲ့အဆိုပြုချက်ကိုချပြလိုက်ပါပြီ။ Democrat တွေအလဲလက်သဘောထားရှိတဲ့ Republican တွေအပြင်တမန်ရွေးချ Conservative Republican တွေနဲ့တာမန်လူထုတချို့ကပါဒီမူကြမ်းကိုဝေဖန်နေကြတာပါ။သမ္မတဒေါ်နယ်ထရန့်ကတော့အထက်လွှတ်တော်ဥပဒေမူကြမ်းကိုထောက်ခံတဲ့အကြောင်းနဲ့ထူးခြားတဲ့ဒီဥပဒေပြဋ္ဌာန်းနိုင်ဖို့မျှော်လင့်တဲ့အကြောင်းနောက်ဥပမာကျန်းမာရေးစောင့်ရှောက်မှုဥပဒေမရှိတော့ဘူးဆိုတာကိုလည်းသတိရကြပါလို့သူ့ရဲ့ Twitter စာမျက်နှာမှာရေးထားပါဗျ။စာမျက်နှာ142မျက်နှာပါတဲ့ဒီမူကြမ်းကိုအထက်လွှတ်တော်လူများစုခေါင်းဆောင် Mitch McConnell ကချပြလိုက်ပြီးတဲ့နောက်မှာပဲ Washington မြို့တော်ကလွှတ်တော်ဒီ Reagan Ronald Reagan လေးစိတ်မှာကြာတာရင်းတွေကအကန့်ကွက်ဆန္ဒပြသူတွေစုဝေးခဲ့ကြပြီးတော့သတင်းဘက်ကုံကိုအင်ကိုပြန်ချမယ်လွှတ်တော်အမတ်တွေကိုတွေးဆုံစကားပြောခွင့်ရဖို့ကြိုးစားခဲ့ကြပါတယ်။အထက်လွှတ်တော်ကအခုအဆိုပြုလိုက်တဲ့ဥပဒေမူကြမ်းအရာကတော့အမေရိကန်အများစုအနေနဲ့ကျန်းမာရေးအာမခံမဖြစ်မနေဝယ်ယူကြမှာဖြစ်ပြီးတော့ Medicaid လို့ခေါ်တဲ့ဒီနွမ်းပါးသူတွေနဲ့မတန်ဆွမ်းသူတွေအတွက်အစိုးရကကျန်းမာရေးအာမခံစိုက်ထုတ်ပေးထားတာတွေကိုချော့ချပြမယ်အပြင်ဝင်ငွေနှဲသူတွေအတွက်ကျန်းမာရေးအာမခံတစိမ့်တစ်ပိုင်းစိုက်ထုတ်ပေးတာကိုလည်းရပ်ပစ်လိုက်မှာဖြစ်ပါတယ်။ဒီမိုကရက်လွတ်တော်အမတ်တွေဘက်ကတခဲနဲ့ဆန့်ကျင်ကန့်ကွက်လိမ့်မယ်လို့တွက်ဆရတဲ့ဒီဥပဒေမူကြမ်းအထက်လွှတ်တော်မှာအတည်ပြုဖို့ဆိုရင်တော့ Republican လွတ်တော်အမတ်52ယောက်ထဲကအနည်းဆုံးအယောက်50ကထောက်ခံအတည်ပြုရမှာပါ။ဒါပေမဲ့လောလောဆယ်မှာတော့ဒီမူကြမ်းကိုထောက်ခံမှာမဟုတ်ဘူးလို့ထုတ်ပြောထားတဲ့ Republican အထက်လွှတ်တော်အမတ်4ယောက်ရှိပါတယ်ရှင်။
ပါကစ္စတန်နိုင်ငံကွတ်တာမြို့မှာပြင်းထန်တဲ့ကာဗွန်ပေါက်ကွဲမှုကြောင့်ဒီကနေ့ပဲလူခုဦးထံမှနဲ့သေဆုံးပြီး20လောက်တန်ရသွားပါတယ်။ဒေသခံရဲတပ်ဖွဲ့အကြီးအကဲရဲ့ရုံးအနီးပေါက်ကွဲပစ္စည်းတွေတင်ဆောင်ထားတဲ့ကားစင်းကိုအဝေးရင်းစနစ်နဲ့ပေါက်ကွဲခဲ့တာဖြစ်တဲ့အကြောင်းရဲတပ်ဖွဲ့ကပြောပါတယ်။ဒဏ်ရာသူတွေနဲ့လူကြုံရဲတပ်ဖွဲ့ဝင်၄ဦးပါဝင်တဲ့အကြောင်းလဲထောက်လှမ်းရေးတာဝန်ကပြောပါတယ်။တက်ခိုက်မှုတွေဘယ်သူမှသူတို့လက်ချက်လို့မပြောဝင်မဲ့ဒေသခံဆူကတော့အိန္ဒိယနိုင်ငံပေါ်အဖြစ်တင်နေတာပါ။ပေါက်ကွဲမှုဖြစ်ခဲ့တဲ့ကွတ်တာမြို့ဟာကွတ်တာရေးသမားတွေရဲ့နှစ်ပေါင်းများစွာပုံကွယ်မှုတွေနဲ့ရင်ဆိုင်နေရတဲ့ဘလူးချစ်စတန်ဒေသရဲ့မြို့တော်လည်းဖြစ်ပါတယ်။မကြကြာသေးခင်နှစ်တွေအတွင်းမှာဆိုရင်လည်းဒေသခံရှီယာမူစလင်တိုင်ဝမ်ကိုပြစ်မှတ်ထားတိုက်ခိုက်ခံခဲ့ရတာပါ။ဘလူးချစ်စတန်ဒေသဟာတရုတ်နိုင်ငံကဦးဆောင်ပြီးအကောင့်တဲ့ပေါ်ဖို့ကြိုးပမ်းနေတဲ့ One Belt One Road စီမံကိန်းရဲ့တစ်စိတ်တစ်ပိုင်းဖြစ်ခြေကံဆောက်အုံနဲ့စွမ်းရည်စီမံကိန်းကွန်ရက်တွေပါဝင်တဲ့တရုတ်ပါကစ္စတန်စီးပွားရေးဇင်းကြံလမ်းကြောင်းမှာအချက်ကျကျတဲ့ဂွာလာရီနဲ့စကန်ရှိရာဒေသတစ်ခုလည်းဖြစ်ပါတယ်။စီမံကိန်းတွေအောင်မြင်ဖို့အတွက်ဒေသရင်းလုံခြုံရေးကအရေးကြီးတယ်လို့လည်းလက်ခံထားကြတာပါ။ပါကစ္စတန်ကတော့စီးပွားရေးဇင်းကြံလမ်းကြောင်းနဲ့ဆက်နွယ်တဲ့စီမံကိန်းတွေကိုအကာအကွယ်ပေးနိုင်မှုစစ်ပတ်ဆိုင်ရာလုံခြုံရေးအရာတောင်းခွဲထိတိုးမြင့်ထားပါတယ
်ကာတာနိုင်ငံကိုအကြမ်းဖက်အဖွဲ့အစည်းတွေကိုထောက်ခံတဲ့နိုင်ငံတစ်ခုဖြစ်နေဆွဆွဲပြီးတော့ဆက်တဆန်ရေးဖျက်တောက်လိုက်ကြတဲ့ Saudi Arabia နဲ့တခြားပင်လယ်ကွေ့နိုင်ငံတွေကကာတာဆူရအနေနဲ့ဘာတွေဆောင်ရွက်တဲ့နဲ့ဆိုတော့ဒီတောင်းဆိုချက်တွေကိုတော့ကာတာဆူရထံပေးပို့လိုက်ပါတယ် Saudi Arabia Bahrain Arab ဆိုဘာများပြည်ထောင်စု UAE နဲ့ Egypt ဒီ Arab ၄နိုင်ငံနဲ့ကာတာနိုင်ငံအခြားကဂျာဝင်ဆင်းဆက်ပေးနေတဲ့ Kuwait နိုင်ငံကဒီတောင်းဆိုချက်တွေကိုကာတာဆူရထံကိုပေးပို့လိုက်ကြပါဒီထဲမှာတော့အီရန်နဲ့ဆက်ဆံရေးကိုကန့်သက်ပြီးကာတာမှာရှိတဲ့အီရန်တရုံးကိုပိတ်ပစ်ဖို့နဲ့ကာတာအခြေစိုက်အယ်ဂျဇီးရာသတင်းဌာနနဲ့သူနဲ့ဆက်ဆက်သတင်းဌာနအားလုံးကိုပိတ်ပစ်ဖို့တောင်းဆိုတာတွေပါဝင်ပါတယ်။ဒါပြင်မွတ်စလင်ကြီးကိုအဖွဲ့ Now IS အဖွဲ့ Al-Qaeda အဖွဲ့လက်မနုံအခြေစိုက် Hezbollah အဖွဲ့နဲ့အစံဖက်အဖွဲ့တွေအဖြစ်တရားဝင်သတ်မှတ်ထားတဲ့အဖွဲ့အစည်းတွေနဲ့ကာတာနိုင်ငံဆက်ဆံနေတာတွေအားလုံးရပ်ဆိုင်ပစ်ဖို့ကိုလည်းတောင်းဆိုချက်တွေထဲမှာထည့်သွင်းထားပါတယ်။ကာတာနိုင်ငံအထွေမှာတူရကီတပ်ဖွဲ့ဝင်တွေရှိနေတာနဲ့နောက်ကာတာမှာတူရကီနဲ့ပူးတွဲစစ်ရေးလက်ချက်မှုတွေလုပ်နေတာတွေကိုအာရဗ်နိုင်ငံတွေကချက်ချင်းရပ်တန့်ပြစ်စေချင်တာလည်းဖြစ်ပါတယ်။ဒီလေးနိုင်ငံအပြင်အမေရိကန်ပြည်ထောင်စုနဲ့တခြားနိုင်ငံတွေကအကြမ်းဖက်သမားတွေအဖြစ်သတ်မှတ်ထားတဲ့အဖွဲ့အစည်းတွေနဲ့လူပုဂ္ဂိုလ်တွေကိုကာတာဆူရကငွေကြေးထောက်ပံ့နေတာတွေရပ်ပစ်ဖို့လဲတောင်းဆိုထားပြီးတော့ကာတာအနေနဲ့ဒီပင်လယ်ကွေ့နိုင်ငံတွေကအလို့ရှိနေတဲ့လူပုဂ္ဂိုလ်တွေအကြမ်းဖက်သမားတွေကိုမူရင်းနိုင်ငံတွေစီကိုလွှဲပြောင်းပေးဖို့လဲပြောဆိုထားပါတယ်။ဒီတောင်းဆိုချက်တွေကိုဆက်ရက်အတွင်းမှာလိုက်ပါဆောင်ရွက်ဖို့ပြောထားပြီးတော့အဲ့ဒီလိုမလုပ်ဆောင်ရင်ဘာဖြစ်မလဲဆိုတာကိုတော့ပြောမထားပါဘူးရှင်။
ဒီ American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဒီ American တန်မြန်မာဘာသာအစီအစဉ်ရဲ့တောက်ကြံနေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ဥရောပသမဂ္ဂ EU ကနေဗြိတိန်နိုင်ငံခွဲထွက်ပြီးနောက်ပိုင်းဗြိတိန်မှနေထိုင်နေတဲ့ EU ဖွဲ့ဝင်နိုင်ငံတွေကနိုင်ငံသားတွေခံစားဝင်ရှိမဲ့အခွင့်အရေးတွေအတွက်သူ့ရဲ့ကမ်းလှမ်းချက်ကအင်မတန်မှမျှတပြီးလေးနက်မှုရှိတဲ့အကြောင်းဝန်ကြီးချုပ်ထရီဆာမေးကပြောဆိုလိုက်ပါတယ်
I want to reassure all those EU citizens who are in the UK who've made their lives and homes in the UK that no one will have to leave.
We need to make sure that the EU foreign နိုင်ငံတွေကနိုင်ငံသားတွေအနေနဲ့နေရပြန်စရာမလိုသလိုမိသားစုတွေတကွဲတပြားဖြစ်တာမျိုးတွေ့ရမှာမဟုတ်တဲ့အကြောင်းထပ်မံကြေပြုပြောကြားလိုတယ်လို့ဝန်ကြီးချုပ်ကပြောဆိုထားတာပါ EU နိုင်ငံတွေမှာနေထိုင်နေကြတဲ့ဗြိတိန်နိုင်ငံသားတွေကိုလည်းအလားတူအခွင့်အရေးတွေခံစားဝင်ရရှိစေလိုတဲ့အကြောင်းဒီကနေ့စီးပွားပွဲတွေမစခင်မှာပဲပြောဆိုခဲ့ပါတယ်ကမ်းလှမ်းချက်အသေးစိတ်တွေကိုတော့အစိုးရကတနင်္လာနေ့မှာချပြမယ်လို့လည်းဘယ်ကျင်းနိုင်ငံဘရပ်ဆဲမြို့မှာကျင်းပနေတဲ့ EU ထိပ်သီးအစည်းအဝေးဒုတိယနေ့ဖြစ်တဲ့ဒီကနေ့မှာပဲပြောဆိုခဲ့တာပါ EU ခေါင်းဆောင်တွေကတော့ကမ်းလှမ်းချက်ကပြည့်စုံမှုမရှိဘူးဆိုပြီးမေးခွန်းထုတ်နေပါတယ် EU ကခွဲထွက်ဖို့ဗြိတိန်နိုင်ငံကဆုံးဖြတ်ခဲ့တဲ့အပေါ်အပြုသဘောနဲ့ဆက်ဆံဆောင်ရွက်ဖို့လိုအပ်ကြောင်းဥရောပပါလီမန်ဥက္ကဋ္ဌအန်တိုနီယိုတာချာနီကမနေ့တုန်းကပြောဆိုခဲ့ပေမဲ့အနာဂတ်ဆက်ဆံရေးမှာပူးပေါင်းဆောင်ရွက်ဖို့လည်းတိုက်တွန်းခဲ့ပါတယ်
အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီဟာအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ပထမဆုံးချိန်တွေ့ဆုံမှုအတွက်အမေရိကန်ပြည်ထောင်စုကိုသွားရောက်ဖို့ရှိနေပါတယ်။ပြီးခဲ့တဲ့3နှစ်တာကာလအတွင်းရှိခဲ့တဲ့နှစ်နိုင်ငံဆက်ဆံရေးတိုးတက်ကောင်းမွန်အောင်အိန္ဒိယအနေနဲ့ဆောင်ရွက်နိုင်ပါမလားဆိုတဲ့စိုးရိမ်မှုတွေရှိနေချိန်မှာပဲဝန်ကြီးချုပ်မိုဒီကလည်းသွားမှာပါ။အိန္ဒိယဆွေးနွေးအရာရှိတွေကတော့တနင်္ဂနွေနေ့မှာစတင်မဲ့ဝန်ကြီးချုပ်ရဲ့နှစ်ရက်တာအမေရိကန်ခီးစဉ်ကနေနှစ်နိုင်ငံဆက်ဆံရေးတိုးချဲ့နိုင်မဲ့အခြေခံတွေရလာဖို့အကောင်းမြင်မျှော်လင့်နေကြပါတယ်။နိုင်ငံအခြားခိုင်မာအားကောင်းတဲ့ဆက်ဆံရေးတိုးတက်လာနေပါတယ်လို့အိန္ဒိယနိုင်ငံသားရဲ့ဌာနပြောခွင့်ရဂိုဘယ်ဘက်ကလေးကပြောပါတယ်။ဒါပေမဲ့လည်းအမေရိကန်သမ္မတထရမ့်ကအိန္ဒိယကကျွမ်းကျင်ပညာရှင်တွေအမေရိကန်ပြည်ထောင်စုထဲအလုပ်လုပ်ခွင့်ဗီဇာကန့်သတ်ဖို့ကြိုးစားနေတာနဲ့ဥရုယာတီပြားလဲမှုဆိုင်ရာပါရီသဘောတူစာချုပ်ကိုအိန္ဒိယဆွေးရကလက်မှတ်ရေးထိုးခဲ့တာနဲ့ပတ်သက်ပြီးတော့လည်းဒါဟာအိန္ဒိယကနိုင်ငံသားအကူအညီဒေါ်လာဘီလီယံနဲ့ချီရလိုတာကြောင့်ဖြစ်တယ်လို့ဆွဆွဲပြောဆိုခဲ့တာတွေကြောင့်နိုင်ငံဆက်ဆံရေးတိုးတက်လာဖို့သိပ်ပြီးတော့ယူဆမယူဆကြပါဘူးရှင်။
မြောက်ကိုရီးယားရဲ့ချင်းချာမှုရံကိုရင်ဆိုင်မှုကြိုးပမ်းနေတဲ့တောင်ကိုရီးယားနိုင်ငံကဒီကနေ့တာလပ်ပစ်ပဋ္ဌာန်းတုံးဆန်းသက်ရံမှာသမ္မတမူချေတွားရောက်ကြည့်ရှုခဲ့ပါတယ်။ကိုရီးယားကျွမ်းဆွမ်းမှာငင်းငင်းထင်းထင်းမှုနဲ့မြောက်ကိုရီးယားဆန်ရအနာဂတ်မူဝါဒတွေမှာပုံမထိရောက်မှုရှိစေဖို့မြောက်ကိုရီးယားရဲ့စစ်ဆွမ်းရေးမြင့်မားအောင်ထိန်းချနိုင်မှုအရေးကြီးတဲ့အကြောင်းအနောက်တောင်ဘက်ကမ်းရိုးတန်းကစစ်ပတ်ဆိုင်ရာစခန်းကဆန်းသက်မှုကိုတွားရောက်ကြည့်ရှုပြီးသမ္မတကပြောဆိုခဲ့ကြောင်းသမ္မတရဲ့ပြောခွင့်ရသူပတ်ဆူဟွန်းကပြောဆိုလိုက်တာပါ။ဝမ်မူတူမစ်ဆိုင်တုံးကဘလောက်ကွာဝေးထိရောက်ခဲ့တယ်လဲဆိုတာကိုမပြောရင်မလဲရည်ရွယ်ထားတဲ့အတိုင်းပြစ်မှတ်ကိုထိမှန်ကြောင်းပြောဆိုခဲ့ပါတယ်။စံတမှုရတောင်ကိုရီးယားမစ်ဆိုင်စွမ်းရင်မှာမြောက်ကိုရီးယားထက်နောက်မကျဘူးဆိုတာတွေ့ရတဲ့အတွက်လူလူအနေနဲ့ဂုဏ်ယူစရာဖြစ်တယ်လို့လွန်ကျုံတဲ့ခံစားမှုတွေကိုပေးနိုင်လိမ့်မယ်လို့သမ္မတကပြောကြားခဲ့ကြောင်းလည်းပြောခွင့်ရသူကပြောဆိုခဲ့ပါတယ်။
ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမာရာဝီမြို့မှာမွတ်စလင်တပုံတွေကိုချိန်မုံနေတဲ့တလကြာတိုက်ခိုက်မှုတွေမှာအစိုးရတပ်ဖွဲ့တွေကအသာစီးရနေတဲ့အကြောင်းနဲ့အခြေအနေတွေမကြခင်မှာပုံမှန်ပြန်ဖြစ်လာဖို့မျှော်လင့်ရတဲ့အကြောင်းဖိလစ်ပိုင်အစိုးရအရာရှိတွေကပြောပါတယ်။ဒါပေမဲ့ကျွမ်းကျင်သူတွေကတော့မွတ်စလင်တပ်ဖွဲ့တွေဘက်ကသူတို့ရဲ့မကျေနပ်မှုတွေနဲ့နောက်ထပ်အကြမ်းဖက်မှုတွေလှုပ်ဆောင်လာနိုင်တယ်လို့သတိပေးပြောဆိုနေကြပါတယ်ရှင
်။
ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကွန်လင်ဦးနဲ့မက်ခင်ဖီထွေးတို့ကကြီးညာပေးကြတာပါခင်ဗျာ။ VOE ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်ကို VOE Internet ဆာမျက်နှာဖြစ်တဲ့ burmese.voenews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နှာစင်နိုင်ပါတယ်။အခုဆက်ပြီးတော့သတင်းဆောင်မနဲ့သတင်းပေးပို့ချက်တွေကိုထုတ်လွှင့်ပေးပါရမယ်ခင်ဗျာ။ဒီညနေတော့ကချင်ပြည်နယ်ကဖမ်းဆီးကန်လူငယ်တွေလွတ်လာတဲ့အကြောင်းအရင်ဆုံးတင်ဆက်ပေးပါမယ်။ကချင်ပြည်နယ်မှာတပ်မတော်ကနေဖမ်းဆီးပြီးတော့မတရားအသင်ဆက်သွယ်မှုဥပဒေပုံမှ71နဲ့အမှုဖွင့်အရေးယူခံထားတဲ့လူငယ်48ယောက်ဟာလွန်ခဲ့တဲ့ရက်ကပဲဗမော့ချင်းထောင်ကနေပြန်လည်လွတ်မြောက်လာပါပြီ။သူတို့ပေါ်ဆွဲတင်ထားတဲ့ပုံမှ71အစားရာဇသက်ကြီးဥပဒေပုံမှ200နှစ်ပြည့်မှုကျူးလွန်ပြီးတော့တရင်ပေးပို့ရန်ပြက်ကွက်မှုနဲ့ပြောင်းလဲဆွဲချက်တင်ပြီးတော့ပြစ်ဒဏ်ချမှတ်ပြီးတဲ့နောက်ပိုင်းအခုလိုပြက်လွတ်လာတာပါ။အပြည့်အစုံကို VOA ထိုင်းအခြေစိုက်သတင်းတောက်နိုင်ကုန်းရင်ကပေးပို့ထားပါတယ်ခင်ဗျာ
။မတရားသိမ်းဆွဲသွယ်မှုဥပဒေပုံမှ71တင်းနဲ့တရားစွဲဆိုခံရတဲ့ကချင်းပြည်နယ်ပူဇော်ဦးမြို့နယ်ကလူငယ်48ဦးဟာဗမော့ချင်းထောင်ကနေပြန်လည်လွတ်မြောက်လာခဲ့ပြီလို့အမှုကိုကူညီဆောင်ရွက်ပေးနေတဲ့တရားလွှတ်တော်ရှိနေဥခွန်နောင်ကပြောပါတယ်
။တရားသတ်ပြီးတရားမင်းနဲ့ကြောင်းဝင်းကမှမိတ်ဆောက်တာပေါ့။စစ်တမ်းတော့ချတာပေါ့ဗျာ။ဒါပေမဲ့လည်းစစ်တမ်းချပြီးမှလည်းသူရနဲ့လွတ်သွားတာပေါ့။ပုံမှန်တရားမင်းကပြည်မှုကျူးလွန်ပြီးဖြစ်ကြောင်းပြည်ရဲ့အနေဖြစ်စေ၊ယုံကြည်ရာအကြောင်းရှိတဲ့အနေဖြစ်စေ၊မိမိမျိုးစုံထုံပြစ်မှုနဲ့ဆက်နေရဥပဒေရဲ့အေးအေးအံတောင်းဝန်ရှိတော့တဲ့ဘင်းကိုမပြီးပဲသမင်ပြက်ွက်နေပုံကို၆လတိဆောင်တဲ့မျိုးမျိုးဖြစ်စေငွေတန်ဖြစ်စေတန်ရလုံးဖြစ်စေချမှတ်ရမယ်ပေါ့သူကလားပေါ့ဗျာသူတို့ကတော့ပြမှုကျွလုံပြီးဖြစ်တယ်ဆိုတဲ့ဥစ္စာကိုတောင်းဝန်ရှိတဲ့သူတွေကိုဘယ်လိုမပြီးပဲနဲ့ပြက်ွက်တာပေါ့ဗျာအဲ့ဒီပုံကတော့ကြောင်းချတာ
လူငယ်48ဦးကိုမတရားသိမ်းဆုပ်သွယ်မှုဥပဒေပုံမှ19နှစ်သက်အစားဥပဒေရစစကြီးပုံမှ202နဲ့ပြောင်းလဲပြစ်ဒဏ်ချမှတ်ခဲ့တာပါဗုဒ္ဓဟူးနေ့ကလွတ်မြောက်လာတဲ့လူငယ်တွေအနေနဲ့လက်ရှိပမော်မြို့မှာအသိသိခံကာလအတွင်းသိသိခံပစ္စည်းတွေကိုထုတ်ယူနေစေလို့ဥခွန်နာကဆိုပါတယ
်။လွတ်ပြီးတော့မှသူတို့အင်ပြန်ဖို့လုပ်နေကြတယ်။သူတို့ပမော်ကနေပြီးတော့မှသူတို့မပုံတင်နေနဲ့နိုင်ဖို့နေပေါ့လေ။အဲ့ဒါတွေသူတို့ဖားပြီးစင်ကသိထားတဲ့ဥစ္စာရှိတယ်။အဲ့ဒါတွေကိုစောင့်ယူပြီးတော့မှပြန်မယ်လို့တော့သိရတယ်။ဒီလိုရှိအောင်လုပ်တော့တယ်ဗျာ။
ပြီးခဲ့တဲ့2016ခုနှစ်အောက်တိုဘာလမှာ KIU ကချင်းလွတ်လပ်ရေးဖွဲ့ထိန်းချုပ်ရာဒေသဘက်မှန်ကြရရမှာတင်တန်းတော်တက်ခဲ့တဲ့ပူဇော်ဦးမြို့နယ်ဒေသခံလူငယ်48ဦးကိုတပ်မတော်ကလည်းဖမ်းဆီးထားပြီးမတရားသိမ်းဆက်သွယ်မှုဥပဒေနဲ့မှုဖွဲ့ရေးယူထားတာပါဒီအချိန်လေးကိုတရားလှုပ်တော်ရှိနေဥက္ကဋ္ဌကအခုလိုပြောပါတယ
်သူကတော့ဒီအဲ့ဒီကိုမိုက်ချာရမှာဒီစက်ကျုံမုံကြီးကတန်းပတ်ဆက်တာပေါ့လေစက်ကျုံမုံကြီးကတန်းဆက်ပြီးတော့မှပြန်လာတဲ့အချိန်မှာလေကျင်းမှာတချို့ဖမ်းတယ်ပြင်းလို့မှတချို့ဖမ်းတာပေါ့လေပြင်းလို့ဖေ့စ်ပေါ့အဲ့ဒီဂိမ်းမှာတချို့ဖမ်းတယ်ဖမ်းပြီးတော့မှပဲအဲ့ဒါမတရားသိမ်းအုပ်ကိုစက်ပစ်ပြန်ဆွဲလိုက်တော့တာပေါ့
အဲ့ဒီလူငယ်တွေကနေဖုံပြိုးရေးတင်တန်းတွေတက်ရောက်လိုလာကြောင်းခရီးရန်ဂိုင်းပေါင်းစုံဖွဲ့တွေနဲ့ဒေသခံတွေက KIU ထိန်းချုပ်နယ်မြေမှန်ကြရမှာတင်တန်းတက်ရောက်ဖို့အတွက်စီစဉ်ပေးခဲ့တာဖြစ်တယ်လို့ KBC သွင်းရမှုတောက်တာခလန်ဆန်းစွန်ကပြောပါတယ်
တော့လေသာမတို့တင်တန်းတော့ရေဆိုတဲ့အဓိကတော့ပေါ့အမှန်ဆိုရင်တော့ဒီဟောမူကြီးစေဝနဲ့ပတ်သက်တဲ့အသိပညာပေးတင်တာပေါ့
ဖန်စီခံရသူတွေဟာမန်ကြရာမှာတလကြာတင်တန်းတော့ရောက်တိုက်ခဲ့တာဖြစ်ပြီးတင်တန်းတက်ရောက်ပြေးပြန်ကချင်းပြည်နယ်လွယ်ကျဲမြို့နယ်မှာအောက်တိုဘာလ17ရက်နေ့ကဖန်စီခံရတာဖြစ်ပါတယ်ဖန်စီခံရသူတွေထဲမှာအမျိုးသား43ဦးနဲ့အမျိုးသမီး9ဦးပါဝင်ပြီးပမော်ကျင်းဆောင်မှာ9လသာထိမ့်သိမ်းခံရပြီးအခုလိုပြန်လည်လွတ်မြောက်လာတာလည်းဖြစ်ပါတယ်ခင်ဗျာ
ကိုနိုင်ကုန်းအိမ်တင်ပြပေးသွားတာပါခင်ဗျာအခုတော့ UNFC အနေနဲ့ဘာတွေပြောင်းလဲဖို့လိုအပ်နေလဲဆိုတာအကြောင်းတင်ပြပေးရမယ်ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့ကနေလက်နက်ကိုင်တိုင်းရင်းသားတပ်ဖွဲ့တချို့နှုတ်ထွက်သွားတာကြောင့်မြန်မာနိုင်ငံရဲ့အပြစ်ရဲ့ငြိမ်းချမ်းလုပ်ငန်းစဉ်အောင်မြင်ဖို့ UNFC ရဲ့ရည်တည်ချက်တွေကိုပြန်လည်သုံးသပ်ဖို့လိုပြီလို့ UNFC ကောင်စီတအူးကပြောလိုက်ပါတယ်ဒီအကြောင်းကိုညံဝင်းအောင်ကစူးစီးတင်ပြပေးထားပါတယ်ခင်ဗျာ
ထိုင်းနိုင်ငံချင်းမိုင်မြို့မှာဇွန်လ21ရက်နေ့ကစတင်ကျင်းပတဲ့
UNFCA ဒုတိယအကြိမ်ညီလာခံမှာမြောက်ပိုင်းလက်နက်ကိုင်အဖွဲ့ကြီးတစ်ခုဖြစ်တဲ့ KIO ကချင်တပ်ဖွဲ့နှုတ်ထွက်သွားသလို WNO ဝအမျိုးသားအဖွဲ့ချုပ်လည်းနှုတ်ထွက်သွားကြတာပါဒီမတိုင်ခင်လွန်ခဲ့တဲ့နှစ်နှစ်2015ခုနှစ်ထဲမှာတအောင်းပလောင် TNLA တပ်ဖွဲ့နဲ့ MMDA ကိုးကန်တပ်ဖွဲ့တို့နှုတ်ထွက်ခဲ့ပြီးဖြစ်ပါတယ် KNU ကရင်လက်နက်ကိုင်အဖွဲ့ဟာလည်း NCA မှာလက်မှတ်မထိုးခင်ကတည်းကသူတို့သဘောနဲ့သူတို့နှုတ်ထွက်ခဲ့ပါတယ် UNFCA တွေကနေအခုလိုလက်နက်ကိုင်တိုင်းသားတပ်ဖွဲ့တွေတစစနှုတ်ထွက်သွားတာကြောင့်မြန်မာနိုင်ငံမှာအပြစ်ရဲ့ညဉ့်ဉန်းရေးလမ်းစဉ်အောင်မြင်ဖို့ဆိုရင် UNFCA ထဲမှာကြံနေတဲ့အဖွဲ့တွေရဲ့ချင်းချင်းဆုံးဖြတ်မှုပေါ်မှာမူတည်လိမ့်မယ်လို့ UNFCA ခေါင်းဆောင်ဟောင်းပို့အမျိုးသားလွတ်မြောက်ရေးတပ်ဦးရဲ့ခေါင်းဆောင်ဖြစ်တဲ့ဘူမူကြီးခွန်အကာကပြောပါတယ
်အခုပူပူနွေးနွေးနောက်ဆုံးနှုတ်ထွက်တာကတော့ CIO နဲ့ဝါပေါ့ဗျာတပြန်ဝါကမဖွဲ့ဘူးသူ UNFCA ရဲ့ဒီဖွဲ့စည်းပုံကတော့ဖွဲ့ဝင်ကတောက်ထွက်ခြင်းရယ်စာပို့တယ်ဆိုရင်ဒါနှုတ်ဆက်ပြီးတဲ့သဘောရှိပါလား UNFCA ကမှဆုံးဖြတ်ပေးရမှာနှစ်ဖွဲ့ပဲကြံတာပေါ့မွန်ပြည်ပြပါတီနဲ့ဒီ KMPP ပေါ့ဒီနှစ်ဖွဲ့ပေါ်မူတည်တာပေါ့ဒီနှစ်ဖွဲ့ကတိုင်းပြည်သားတွေလိုလားနဲ့ပုံသဏ္ဍာန်အဲနေနေလုံအောင်ပြန်လည်းရောက်နိုင်အောင်တော်တော့သူတို့ချင်းချင်းချင်းနဲ့လုပ်မယ်ဆန္ဒ
UNFCA တပ်ပေါင်းစုတွေကနေလက်နက်ကန်အဖွဲ့တွေအခုလိုနှုတ်ထွက်သွားရတဲ့အကြောင်းရင်းကိုလည်းဘုံမကြီးခွန်ဩကာကအခုလိုသုံးသပ်ပါတယ
်နှစ်နှစ်ပတ်ပတ်ဝန်းကျင်မှာ UNFCA နေနဲ့ရှေ့မတိုးနိုင်နောက်လည်းမဆုံးနိုင်ပါဘူးဗျာဒီနေ့ဘွဲတွေကပြတ်ပြတ်သားမရှိတဲ့အခါကျတော့ဒီမြောက်ပိုင်းအဖွဲ့စည်းဘက်ကချင်းကတာပို့ပြီးတော့မြန်တယ်လို့ဖြစ်နေတာအဲကြောင့်မြောက်ပိုင်းဖွဲ့စည်းပြီးချင်းကမှုနောက်တရုတ်ရဲ့တံပိုးမှုကိုကြည့်ပြီးတော့နည်းနည်းလေးအလားအလာပိုကောင်းတဲ့အတွက်ကိုအခုကြောင်းကြတာလည်းဖြစ်နေတာပါ
အဲ့တော့ဒီ UNFCA ထဲမှာအခုထွက်သွားတဲ့အဖွဲ့တွေပြန်လဲပေါင်းစည်းရေးအလားအလာကိုဘယ်လိုမြင်မိပါသလဲ
အာမရှိဘူးဗျထွက်သွားတဲ့အဖွဲ့ကတော့ပြန်ပေါင်းသွားတာမလွယ်ဘူ
း
ဒါပေမဲ့ပြန်ပေါင်းနိုင်တာတစ်ခုပဲရှိတာက NCA လက်မှတ်ထိုးပြီးလို့ရှိရင်တော့ငင်းချမ်းရေးလုပ်ငန်းစဉ်ထဲမှာအတူတူပြန်လုပ်နိုင်တဲ့အခြေအနေမျိုးတော့ရှိပါတယ
်လက်နက်ကင်တိုင်းသားတပ်တွေ UNFCA တွေကအခုလိုနှုတ်ထွက်သွားတာကြောင့် UNFCA တပ်ပေါင်းစုကိုအားနည်းသွားစီတယ်လို့ဖက်ဒရယ်အရေးလေ့လာနေတဲ့ဂျာမနီအခြေစိုက်ဆိုင်းဝမ်ဆိုင်းကရှုမြင်ပါတယ
်အဲပြိုကွဲပြီလားဆိုလို့ရှိတော့ဥစ္စာပေါ့ officially တော့သူကမပြိုကွဲဘူးအားနည်းသားသလားဆိုတော့အားနည်းသားတယ်ဒီ SSPP ကတော့ UNFCA လက်သူကမထက်ဘူးဒါပေမဲ့ပန်ဆန်း alliance နဲ့လက်သူကဝင်နေတယ်တကယ်လို့ SSPP ကဆက်နေမယ်ဆိုလို့ရှိရင် UNFCA အဲ့လောက်ကြီးအားမနည်းသေးဘူးလို့ပြောလို့ရတယ
်ဒါဆိုရင်ဘယ်အချိန်မှာဘယ်လိုအခြေအနေတွေအောက်မှာမြန်မာနိုင်ငံရဲ့ညဉ့်ဉန်းရေးလုပ်ငန်းစဉ်အောင်မြင်လာမှာပါလေဘုံမူကြီးခွန်ဥကာကတော့အခုလိုမြင်ပါတယ
်ဒီအချိန်ကတော့ပြောရဆက်တယ်ဗျအချင်းချင်းကတော့နားလည်လို့ရတယ်ပမာဒီညဉ့်ဉန်းရေးမှာတော့အားလုံးကတော့ပါလာကြမှာပဲဘယ်သူမှတော့ဆက်တိုက်ဖို့တော့အကြောင်းမရှိဘူးဒီပါလာမဲ့နေရာမှာဖွဲ့စည်းပုံကိုကြည့်တာဥပဒေအစ်စ်မှာပါဗျာကိုလိုချင်တဲ့နိုင်ငံရေးအစင်တာကိုလိုချင်တဲ့ပြည်နယ်အစင်တာအဲရကျင်တဲ့ line เนี่ยမတူတဲ့ခါကြတော့ချင်းကတဲ့နေရာနည်းနည်းကွာတာပေါ့သို့တော်လည်းပဲမြောက်ပိုင်းက NCA လမ်းကြောင်းမဟုတ်ဘူးလို့မပြောတော့ဘူး NCA ကိုလိုအပ်တယ်လို့ပြုပြင်တောင်းလဲပြီးတော့ပါလာမယ်ဆိုပြီးတော့ NCA ပေါင်းလဲရပဲဆက်သွားမယ်ပုံမျိုးတော့လေးပါပြောင်းသွားတာကြားရတယ် UFC ရဲ့အုပ်စုကလည်းဒီလိုပဲကြ NCA လမ်းကြောင်းပဲပေါင်းမယ်လို့ပြောပေမဲ့သူတို့ all inclusive ဆိုတော့ခြံလိုက်ပြီကဒါကြောင့်ဒါတွေကိုပြန်သုံးသပ်ပြီးရင်တော့2019ထဲမှာတော့အားလုံးပေါ့အမျိုးမျိုးရှိရှိနဲ့ရှေ့တိုးနိုင်တဲ့နည်းတော့ရလာမယ်လို့တော့ကျွန်တော်ယူဆတယ
်မြန်မာနိုင်ငံမှာတိုင်းသားလက်နက်ကိုင်တပ်ဖွဲ့21ဖွဲ့ရှိပြီး NCA အပြည့်အစုံချုပ်ကိုလက်မှတ်ထိုးရတာ10ဖွဲ့သာရှိသေးတာပါ UNFCA ဦးဆောင်တဲ့အဖွဲ့တွေနဲ့ UWSA ဝါတပ်ဖွဲ့ဦးဆောင်တဲ့မြောက်ပိုင်းအဖွဲ့တွေကတော့အစိုးရတပ်မတော်တို့နဲ့ညှိနှိုင်းဆွေးနွေးနေစေဖြစ်ပါတယ်ခင်ဗျာ
ရှိမှာခင်ဗျာမြို့ပြပေါ်ကကျူးကျော်အင်ယာတွေအရေးကိစ္စဟာလက်ရှိတိုင်းအစိုးရတွေအတွက်ကင်တွေရခက်ခဲသိမ်မွေ့တဲ့ပြဿနာတရဖြစ်လာပါတယ်ကျူးကျော်အင်ယာတွေအတင်းဖြတ်သိမ်းခြင်းအပြင်ပြဿနာတွေပြည်လဲတော့ပွဲရှိပါသလားဒါမှမဟုတ်ကျူးပြဿနာကိုဘလို့ကင်တွေသိမ်းမှာသလဲလာမယ့်စနေညဒရယာလီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးမေးမြန်းလိုတဲ့သောတာရှင်တွေမိမိတို့တယ်လီဖုန်းနံပါတ်တွေကို VOA ထံကြိုတင်ပေးပို့ထားကြမယ်ဆိုရင်ဒရယာလီလိုင်းအစီအစဉ်ထုတ်လွှင့်ချိန်မှာပြန်လဲခေါ်ယူပေးပါမယ်ဒါမှမဟုတ်မိမိတို့အမြင်မိမိတို့မေးမြန်းလိုတာတွေကိုစာနဲ့ဖြစ်စေအတန်ဖိုင်နဲ့ဖြစ်စေကြိုတင်ပေးပို့ထားလို့လည်းရနိုင်ပါတယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာပေါ်မှာလည်းမှတ်ချက်မေးခွန်းရေးပို့ထားလို့ရပါတယ် VOA မြန်မာပိုင်းရဲ့ email လိပ်စာက burmese@voanews.com ဖြစ်ပြီး telephone number ကတော့1-232-382-5554ဖြစ်ပါတယ်ပါဝင်ဆွေးနွေးမေးမြန်းကြမယ့်သောတာရှင်တွေကိုကြိုဆိုပါရစေခင်ဗျာ
လာမယ့်စနေနေ့ညတရက်လေးလိုင်းဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးဖို့လည်းထပ်မံဖိတ်ခေါ်အပ်ပါရခင်ဗျာ VOA ရဲ့တောက်ကြနေ့ညနေခင်းအစီအစဉ်တွေကို Washington DC ကနေတရက်ထုတ်လင်းပေးနေတာပါအခုတော့မွတ်စလင်တွေရဲ့ Ramadan ဥပုပ်ကာလနဲ့သက်ဆိုင်တဲ့သတင်းတွေကိုတင်ပြပေးပါမယ်မွတ်စလင်တွေအနေနဲ့ဘယ်လိုအခြေအနေတွေရင်ဆိုင်နေရလဲဘယ်လိုကောင်းမှုကုသိုလ်အလှူဒါနတွေပြုလုပ်နေကြသလဲဆိုတာတွေကိုတင်ပြပေးမှာပါအခုအရင်မြန်မာနိုင်ငံဘက်ကအခြေအနေကိုကြည့်ရအောင်ပါမွတ်စလင်တွေရဲ့ Ramadan ဥပုပ်လပြီးဆုံးတော့မှာဖြစ်ပါတယ်ပြီးခဲ့တဲ့လကဗုဒ္ဓဘာသာအမျိုးသားရေးဝါဒီအုပ်စုတွေကြောင်းရန်ကုန်အရှိချမ်းအစ္စလာမ်ကျောင်းတွေပိတ်ထားခဲ့ရတာကြောင့်အစ္စလာမ်ဘာသာဝင်တွေအနေနဲ့ရမဒန်ဥပုပ်ကာလမှာဝိပုစုတောင်းမှုအခက်အခဲတွေတွေ့နေရတဲ့ကြောင်း AFP သတင်းဆောင်မတစ်ပုဒ်ကိုအခြေခံပြီးတော့မက်ခွန်ညူကပြောပြပေးပါလိမ့်မယ်ခင်ဗျာ
ရန်ကုန်မြို့မှာမိုးရွာနေတဲ့ကြားကပဲဥပုပ်ထက်တဲ့မွတ်စလင်တွေဟာဗလီကဝေငှဒါနပြုတဲ့ထမင်းနဲ့ဟင်းကိုတန်းစီပြီးတော့ယူနေကြပါတယ်မွတ်စလင်တော်များများဟာပုံမှန်အားဖြင့်တော့အနားမှာရှိတဲ့အစ္စလာမ်ကျောင်းတွေမှာတနေ့ကိုနှစ်ကြိမ်ဝတ်ပြုလေ့ရှိပေမဲ့ပြီးခဲ့တဲ့လကမွတ်စလင်စန့်ကျင်ရေးအမျိုးသားရေးဝါဒီအုပ်စုတွေကြောင့်အစ္စလာမ်ကျောင်းတွေပိတ်ထားခံခဲ့ရတဲ့အတွက်ဝတ်ပြုဆူတောင်းဖို့အခက်တွေ့နေကြပါတယ်။ဟာရှင်ဟာပုံမှန်အားဖြင့်အစ္စလာမ်ကျောင်းမှာဝတ်ပြုလေ့ရှိသူတစ်ယောက်ပါ။
တို့အိမ်မှာကိုစားကိုအိမ်မှာသူစားဒီပုံလာအလုံးရင်းရင်းနှီးနှီးနဲ့တွားတာပေါ့နော်ဒါပေမဲ့ဟိုစားရတော့တာတော့ဒါကျွန်တော်နှစ်ပူတော့ဟိုတင်းမှာဒါပေမဲ့အဲ့ဒီလိုရှိခဲ့တဲ့အခုချိန်မှာဒီနောက်ပိုင်းဒီကျွန်တော်တို့နှစ်နှစ်သုံးနှစ်အတွင်းထဲမှာဆိုရင်တော့ဒါအခုလို့လည်းကျွန်တော်တို့ထပ်ပို့ပြီးတော့နားလဲမှာပေါ့နော်တွားနေရာလဲနေဆိုတော့ဒီကြားထဲမှာပဲကျွန်တော်တို့ကခွဲခြားမှုကတော်တော်လေးကိုကွာပါတယ်
မွတ်စလင်တချို့ကတော့လမ်းတွေပေါ်မှာပဲဝတ်ပြုဆူတောင်းကြပေမဲ့အခုလိုလမ်းပေါ်ဝတ်ပြုတာကိုလည်းဒေသခံအာဏာပိုင်တွေကပိတ်ပင်တားမြစ်ခဲ့ပါတယ်။အစ္စလာမ်ကျောင်းတွေနဲ့လမ်းတွေပေါ်မှာဝတ်ပြုတာကိုပိတ်ပင်လိုက်တာကြောင့်ဗလီကျောင်းမှာလူတွေအဆမတန်များလာတာကိုလည်းရင်ဆိုင်နေကြရပါတယ်
။ကျွန်တော်တို့တစ်ဖက်ချမ်းမှာတစ်ဖက်ချမ်းမှာရှိတဲ့လူတွေကလည်းဝတ်ပြုခွင့်မရတဲ့ခါကျဒီဘက်ကိုစုပုံပြီးတော့ကြလာတယ်ဆိုတော့အဲ့မှာဒီမှာလည်းပိုများသွားတာပေါ့နော်။ဒီကအဲ့မှာနေရာအထင်ကြီးအခက်ကြီးလေးအဲ့ဒါပါပဲ။
မြန်မာနိုင်ငံမှာမွတ်စလင်ဥယျာဉ်ဟာ300ခိုင်နှုန်း400ခိုင်နှုန်းလောက်ပဲရှိပြီးသူတို့ရဲ့ဘာသာရေးစနစ်ကတော့ရာစုနှစ်နဲ့ချီပြီးတော့မြန်မာနိုင်ငံထဲမှာရှိနေခဲ့တာဖြစ်ပါတယ်။ရခိုင်ပြည်နယ်နောက်ဖက်ချမ်းမှာဘာသာရေးဆိုင်ရာအကြံဖက်မှုတွေစဖြစ်ခဲ့တဲ့2012ခုနှစ်ကတည်းကမြန်မာအစိုးရအနေနဲ့လည်းအစ္စလာမ်စန့်ကျင်ရေးမြင့်မားလာတာကိုထိန်းချုပ်ဖို့အတော်လေးကြိုးပမ်းအားထုတ်နေရတာဖြစ်ပါတယ်။ရန်ကုန်သားတဦးဖြစ်တဲ့ဟာရွန်ကတော့ပြီးခဲ့တဲ့လကစတင်ခဲ့တဲ့ရမန်ဒန်ဥပုပ်ကိုမိသားစုနဲ့အတူအိမ်ထဲမှာပဲဝတ်ပြုဝါရှောင်ခဲ့ကြကြောင်းပြောပါတယ်။သူကကိုယ်တိုင်ပြည်ထဲမှာနေရင်းနဲ့မွတ်စလင်တွေကိုပိုးပြီးပြစ်မှတ်ထားလာတာမျိုးဖြစ်မှာစိုးရိမ်တဲ့အကြောင်းကိုလည်းပြောပါတယ်
။စိုးရိမ်မှုအနေနဲ့ကတော့တဖြည်းဖြည်းနဲ့လေကိုခုနပြောတော့များလာရင်တော့ကျွန်တော်လည်းခံစားရမှာပေါ့နော်။အခုကဘာလဲဆိုကိုယ့်ရှိဓာတ်တိုက်တော့မလာဘူး။ဒီပတ်ဝန်းကျင်မှာဖြစ်နေတော့နေတော့စိတ်ထဲမှာခံစားရတယ်။သို့သောကျွန်တော်တို့ကိုဓာတ်တိုက်တော့ဖြစ်လာတဲ့အကြောင်းအရာတော့မရှိသေးပါဘူး။
အများစုကတော့အခုလိုတစ်ဖက်နဲ့တစ်ဖက်အခြေအနေတင်းမာနေတဲ့အပေါ်အမျိုးသားရေးစိတ်ဓာတ်ပြင်းထန်တဲ့ဗုဒ္ဓဘာသာဝင်တွေအပေါ်အပြစ်ဖို့ကြပါတယ်။ကလေးသုံးယောက်ရဲ့ဖခင်ဟာတော့ကအမျိုးသားရေးဝါဒီအဖွဲ့သားပြတ်သွားမယ်ဆိုရင်အရာရာငြိမ်းချမ်းသွားမှာပါလို့ပြောသွားပါတယ်ရှင်
။မခွန်ညိုတင်ပြပေးခဲ့တာပါခင်ဗျာ။အခုတခါတော့ဒီ American ပြည်တော်စု Los Angeles မြို့မှာဒီ Ramadan ဥပုပ်ကာလပြီးဆုံးတဲ့အချိန်မှာမွတ်စလင်အနေနဲ့ဘယ်လိုကောင်းမှုကုသိုလ်တွေပြုလုပ်နေလဲဆိုတဲ့အကြောင်းကိုတင်ပြပေးမှာပါ။ American ပြည်တော်စုမှာစက်တင်ဘာ17ရက်ကျမ်းပတ်တက်ခတ်ခံရမှုကြီးဖြစ်ပြီးချိန်ကစလို့တန်တရားတွေအောက်မှာနေထိုင်နေရတဲ့ American Muslim တွေဟာလူမှုအတိုင်းဝိုင်းအတွင်းမှာသူတို့ဟာလည်းကောင်းကောင်းမွန်မွန်နေထိုင်ကြသူတွေဖြစ်တယ်ဆိုတာကိုတခြား American နိုင်ငံသားတွေပို့ပြီးတော့သိရှိလာဖို့လိုလားကြပါတယ်။မကြခင်မှာကင်ကကြောက်ရောက်ခဲ့တဲ့ဒီလူသားချင်းစာနာထောက်ထားမှုအကူအညီဆိုင်ရာနိုင်ငံတကာအထိမ်းအမှတ်နေမှာတော့မွတ်စလင်ယာနဲ့ချီယာ Los Angeles မြို့ကလမ်းမတွေပေါ်မှာအိုးအိမ်တွေကိုလိုက်လံကူညီပေးခဲ့ပါတယ်ဒီအကြောင်း Jania Dulot ပေးပို့ထားတဲ့သတင်းကို Mac Computer ကတင်ပြပေးထားပါတယ်ခင်ဗျာ
ရောမာတန်ဥပုပ်ယာတီမှာတီလာယူနေကြတဲ့မွတ်စလင်စေတနာဝန်ထမ်း900ကျော်ဟာ Los Angeles မြို့ကနာမည်ဆိုးနဲ့ကြော်ကြတဲ့အိမ်ရမေထောင်ထဲချီရှိရာ Skid Row လမ်းမကြီးပေါ်မှာယာတီဥရုပူပြင်းနေချိန်မှာကိုပဲစူပေးခဲ့ကြတာပါလမ်းပေါ်မှာပဲနေကြတဲ့အင်ယာမဲတွေအတွက်အဝတ်အထည်၊တကွေအတန်ရှည်အသုံးဆောင်ပစ္စည်းတွေ၊နောက်အစားအစာ၊ရေနဲ့တခြားလိုအပ်တဲ့အသုံးဆောင်ပစ္စည်းတွေကိုဒီစည်နာဝန်ထမ်းတွေကလိုက်လံဝေမျှပေးခဲ့ကြတာပါ။ဒါအပြင် HIV ရောဂါရှိမရှိအခမဲ့စမ်းသပ်ပေးသလိုသွားစစ်ဆေးတာတွေလည်းလုပ်ပေးပါဗျ။ ရမဒန်ဥပုဂါလာပြီးဆုံးကနေ့တိုင်းမှာဒီမျိုးကမွတ်စလင်လူမှုအတိုင်းဝိုင်းဟာအခုလိုမျိုးအိမ်ယာမဲတွေကိုကူညီပေးလာတာကတော့ဆက်ရှင်နေရှိလာခဲ့ပါပြီ။သူတို့ဟာအမေရိကန်တွေဖြစ်တဲ့အတိုင်းဒီတိုင်းပြည်နဲ့ဒီတိုင်းပြည်တွင်းကမျိုးရွာတွေမှာဖြစ်ပျက်နေတဲ့အခြေအနေတွေဟာလည်းသူတို့နဲ့ဆိုင်တယ်လို့မွတ်စလင်တယောက်ဖြစ်တဲ့ဥမာဟာခင်ကပြောပါတယ
်။ As a Muslim it's important that we treat mankind correctly the way that we are guided in the Quran. The Quran is the
Muslim တွေနဲ့ကုရန်ကျမ်းစာမှာသင်သင်ထားတဲ့အတိုင်းလူသားတွေကိုမမကန်ကန်ဆက်ဆံမှုအရေးကြီးပါတယ်။ကုရမ်မြင့်မြတ်တဲ့အစ္စလာမ်ကျမ်းစာပါ။တနည်းနာချင်းတွေလိုအပ်ချက်တွေကိုကူညီဖို့ကျမ်းစာကထုံတင်ထားပါတယ်။ဒါကအလူဌာနပြုတာပါ။လိုအပ်သူတွေကိုကျွန်တော်တို့အကူအညီပေးပါတယ်
။မွတ်စလင်တွေအနေနဲ့ကိုနေထိုင်ရာလူမှုအစိုင်းဝိုင်းအတွင်းမှာကောင်းမှုလှုပ်ဆောင်နေတာကိုပြတဲ့အခုလိုမျိုးလုပ်ရမျိုးတွေကိုသတင်းမီဒီယာတွေကဖော်ပြပေးဖို့အရေးကြီးတယ်လို့စီရနဝင်တဲ့ကူညီပေးနေသူတူဖြစ်တဲ့ Usman Khan ကပြောပါတယ်။
Because that's what essentially is not being captured in the media. We're being
scapegoated. The media are not being captured in the media. We're being scapegoated. The media are not being captured in the media. The media are not being captured in the media. The media are not being captured in the media. The media are not being
captured in the media. The media are not being captured in the media. The media are not being captured in the media. The media are not being captured in the media. The media are not being captured in the media.သူတို့အတွက်တော့ဒါဟာအလုံးအတွက်အကျိုးပြုတာဖြစ်ပါတယ်လို့မွတ်စလင်စေတနာဝန်ထမ်းတအူးကပြောပါတယ
် I mean in society you think about you know your cab driver is a muslim your doctor is a muslim your nurse is a muslim ကျွန်တော်တို့လူမှုအတိုင်းအတာမှာ
ရှင်စီးရဲ့ကောင်းမောင်းတဲ့သူရှင်ရဲ့ဆရာဝန်ပြီးတော့သူနာပြုဆရာမတွေထဲမှာလည်းမွတ်စလင်တွေရှိပါတယ်ကျွန်မဆိုရင်စေးဆိုင်မှာအလုပ်လုပ်တယ်ကျွန်မလည်းမွတ်စလင်မှာဒီလူမှုအတိုင်းအတာထဲမှာကအလွာမျိုးစုံတွေမှာကျွန်မတို့တွေအကောင်းဆုံးတာဝန်ထမ်းနေကြတာပါဒီကဘာပေါ်ကတခြားလူသားတွေလိုပဲကျမတို့လည်းတူတူပါပဲကိုတက်နိုင်တဲ့ဘက်ကနေပြီးတော့ပါဝင်ဆောင်ရွက်ချင်ကြတဲ့သူတွေပ
ါအမေရိကန်မွတ်စလင်တွေဟာတခြားသောနိုင်ငံသားတွေလိုပဲကောင်းမွန်တဲ့အပြောင်းလဲတွေကိုဖော်ဆောင်ချင်ကြတဲ့သူတွေကောင်းမွန်တဲ့ဘဝတွေကိုတည်ဆောက်ချင်ကြသူတွေအမေရိကန်အိမ်မက်တွေကိုမက်ခွင့်ရချင်ကြသူတွေပါပဲလို့လည်းဒီစေတနာဝန်ထမ်းအမျိုးသမီးကပြောဆိုသွားပါတယ်ရှင
်မက်ခင်ပြူတွေတင်ပြပေးခဲ့တာပါခင်ဗျာ VOE ကနေတောက်ကြနေညနေခင်းအစီအစဉ်လေးကိုဆက်ပြီးတော့ထုတ်လင်းပေးနေပါရယ်နောက်2နာရီကြာည9နာရီကနေ10နာရီထိထုတ်လင်းပေးမယ့်အစီအစဉ်တွေမှာတော့ထိတ်တန့်ရောက်နိုင်ငံကသတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာ VOE ရဲ့တောက်ကြနေညနေခင်းအစီအစဉ်လေးကိုမကြခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်အခုတော့ကြံနေသေးတဲ့အချိန်မှာသတင်းအချင်းချုပ်ကိုကော်လင်ဦးကကြီးညာပေးပါလိမ့်မယ်ခင်ဗျာ
အမေရိကန်ပြည်သူစုံစမ်းစစ်ဆေးဘျူရို FBI ညွှန်ကြားရေးမှောက် James Comey နဲ့ပြောဆိုထားတာတွေကိုသူ့အနေနဲ့အတန်ဖတ်မှတ်တမ်းတင်ထားတာမရှိတဲ့ကြောင်းမနေ့တော့ကပဲသမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်ညွှန်ကြားရေးမှောက်နဲ့ပြောဆိုခဲ့တဲ့နေပတ်သက်လို့မှတ်တမ်းတွေတိတ်ခွေရှိမရှိဆိုတာမသိပေမဲ့သူကိုယ်တိုင်ကတော့ဒီလိုမှတ်တမ်းတင်ထားတာမျိုးမရှိတဲ့ကြောင်း Twitter Internet လူမှုကွန်ရက်မှာသမ္မတထရန့်ကပြောဆိုလိုက်တာပါအိုဘားမားကဲလို့လူသိများတဲ့သမ္မတဟောင်းဘရက်ကိုဘားမားလက်ထက်ကကျမ်းမာရေးဆက်ရှောက်မှုဥပဒေနေရာမှာအစားထိုးပြတ်ထက်မဲ့ကျမ်းမာရေးဆက်ရှောက်မှုဥပဒေမူကြမ်းကိုသတင်းပတ်တွေနဲ့ကြည်တဲ့ကိစ္စဆွေးနွေးခဲ့ပြီးတဲ့နောက်ထက်ရက်တော်ရီပက်ဘလီကန်အမတ်တွေကချပြလိုက်ပါတယ်ဒီမိုကရက်တစ်အလဲလက်သဘောထားရှိတဲ့ရီပက်ဘလီကန်တွေကွန်ဆာဗေးတစ်ရီပက်ဘလီကန်တွေနဲ့တာမန်လူလူတချို့ကတော့ဒီမူကြမ်းပေါ်မှာဝေဖန်နေကြပါတယ်ပါကစ္စတန်နိုင်ငံကွတ်တာမြို့မှာပြင်းထန်တဲ့ကာဗွန်ပေါက်ကွဲမှုကြောင့်ဒီကနေ့မှပဲလူ9ဦးထက်မနည်းသေဆုံးပြီး20လောက်ဒဏ်ရာရရှိသွားပါတယ်။ဒေသခံရဲတပ်ဖွဲ့အကြီးအကဲရုံးနီးပေါက်ကွဲပစ္စည်းတင်ဆောင်ထားတဲ့ကားစင်းကိုအဝေးဒိန်းစင်းနဲ့ပေါက်ကွဲခဲ့တာဖြစ်တဲ့အကြောင်းရဲတပ်ဖွဲ့ကပြောပါတယ်။ဒဏ်ရာရသူတွေထဲမှာတော့လွန်ကျွေးတပ်ဖွဲ့ဝင်၄ဦးပါဝင်ကြောင်းလည်းထောက်လိုင်းရေးတပ်ဝန်ကပြောပါတယ်။တခိုက်မှုတွေဘသူကမှတော့သူတို့လက်ချက်ဖြစ်နေပြောဆိုတာမျိုးမရှိပေမဲ့ဒေသခံဆွေးနွေးတော့အင်းနီးချင်းအိန္ဒိယနိုင်ငံပေါ်အပြစ်တင်ခဲ့တာပါ။ဥရောပသမဂ္ဂ EU နဲ့ဗြိတိန်နိုင်ငံခေါက်ထွက်ပြီးနောက်ပိုင်းဗြိတိန်မှနေထိုင်နေတဲ့ EU ဖွဲ့ဝင်နိုင်ငံတွေကနိုင်ငံသားတွေခံစား권ရှိမဲ့အခွင့်အရေးတွေအတွက်သူ့ရဲ့ကမ်းလှမ်းချက်ဟာအင်တာနက်မှာမျှတပြီးလိမ့်လည်မှုရှိတဲ့အကြောင်းဝန်ကြီးချုပ်ထရီဇာမေကပြောဆိုလိုက်ပါတယ်ဗြိတိန်မှာအခြေချနေထိုင်နေတဲ့ EU ဖွဲ့ဝင်နိုင်ငံတွေကနိုင်ငံသားတွေအနေနဲ့နေရပြန်စရာမလိုသလိုမိသားစုတွေတကွယ်လို့ဟာပြားဖြစ်တာမျိုးတွေကိုတွေ့ရမှာမဟုတ်တဲ့အကြောင်းလဲထပ်မံကလေးပြုပြောကြားလိုက်တဲ့အကြောင်းဝန်ကြီးချုပ်ကပြောဆိုခဲ့တာပါ
တဲ့ချင်းချုပ်ကိုကွန်လင်ဦးကတင်ပြပေးခဲ့တာပါခင်ဗျာ VOA American တန်ညင်းနေပဲမြန်မာဘာသာစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6:00ခွဲကနေ9:00အထိ line meter 16 kHz 1853 line meter 19 kHz 1555 line meter 25 kHz 11965တို့ကနေအတန်လွှင့်ခဲ့တာဖြစ်ပါတယ် VOA ကနေမြန်မာဘာသာစီစဉ်နေကိုဒီတနေ့5ချိန်ထုတ်လွှင့်ပေးနေပြီးတော့ VOA internet ဆာမျက်နှာဖြစ်တဲ့ www.bami.voanews.com မှာလည်းနားဆင်နိုင်ပါတယ်။သောတာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်။
This program has come to you from the Voice of America, Washington.